ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတာကြောင့်ဥရောပဘောလုံးပွဲတွေပေါ်မှာရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးဥရောပဘောလုံးအဖွဲ့ချုပ် UEFA တာဝန်ရှိသူတွေဒီကနေ့ video conference ခေါ်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်။ဆွေးနွေးကြမယ့်ကိစ္စတွေထဲမှာတော့ဇွန်လကျရင်စတင်ကျင်းပဖို့စီစဉ်ထားတဲ့ Euro 2020ပြိုင်ပွဲတွေကိုရွှေ့မလားဆိုတာလည်းပါဝင်ပါတယ်။ဥရောပဘောလုံးကလပ်အသင်းတွေနဲ့ပြိုင်ပွဲကျင်းပတဲ့အဖွဲ့တွေကကိုယ်စားလှယ်တွေပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်။Euro 2020ပြိုင်ပွဲကိုတစ်နှစ်ကြာရွေးဆိုင်ထားဖို့ UEFA ကဆုံးဖြတ်ခွင့်ရှိတယ်လို့လည်းခန့်မှန်းထားပါတယ်။ Euro 2020ဘောလုံးပွဲဖွင့်ပွဲကိုတော့ဇွန်လ12ရက်နေ့အီတလီနိုင်ငံရောမမြို့မှာလုပ်ဖို့စီစဉ်ထားတာဖြစ်ပါတယ်။နောက်ဥရောပမြို့ကြီး12မြို့မှာကျင်းပမှာဖြစ်ပြီးတော့နောက်ဆုံးဘောလုံးပွဲကတော့ Britain Wembley ဘောလုံးကွင်းမှာပြုလုပ်ဖို့စီစဉ်ထားတာပါ။ဒါအပြင်16သင်းအဆင့်မှာပဲရက်နေတဲ့ Champions League ပွဲတွေနဲ့ပတ်သက်ပြီးတော့ဘာဆက်လုပ်ကြမလဲဆိုတာကိုလည်း UEFA ကဆွေးနွေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတဲ့အခြေအနေကလာမယ့်ဇွန်လလောက်မှာတော့ရောပါတက်တာသွားပြီးတော့အားကစားပြိုင်ပွဲတွေပုံမှန်အတိုင်းပြန်ပြီးတော့ကျင်းပနိုင်မယ်ဆိုရင်တော့အင်္ဂလန်ပရီးမီးယားလိဂ်ပွဲတွေအပါအဝင်စပိန်၊အီတလီ၊ဂျာမနီပြင်သစ်နဲ့တခြားနိုင်ငံတွေကကလပ်အသင်းပြိုင်ပွဲတွေအနေနဲ့ပွဲစဉ်တွေကိုအပြီးတက်ကစားဖို့အချိန်တစ်ခုရလာမှာဖြစ်ပါတယ်ရှင်။